ပဲပြီးတော့ပြန်လည်သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်ကြီးကတော့ဆရာဒေါက်တာခင်မောင်မျိုးရဲ့ဆိုင်းဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကက်ခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ကဲဆရာကြီးဒီတော့မြန်မာနိုင်ငံရေးအခြေအနေနဲ့ပဲစလိုက်ကြအောင်လား
။ဟုတ်ကဲ့
ဟုတ်ကဲ့ပါ။ဒီမြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလွန်ကာလမှာပေါ့နော်အရေးကြီးဆုံးကတော့မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပါပဲလေ။အဲ့တော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ပေါ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရဘက်နဲ့ဆွေးနွေးနေခဲ့တဲ့ခီးအတိုင်းတားလေတော်လေးခီးပေါင်နေပေါ့ဆရာရေအဲ့တော့ဒီငင်းညာရေးဖြစ်စင်မှာဒီဒေါအောင်စန်းစုကြည်ကလည်းပါဝင်လာပြီအဲ့တော့ဒီငင်းညာရေးဖြစ်စင်ရဲ့ဒီနောက်ခံတမိုင်းလေးပေါ့ဆရာအဲ့တော့ငင်းညာရေးဖြစ်စင်အတိုင်းတားလေးကိုဆရာသုံးသပ်ပေးပါအောင်ဆရာ
အင်းပေါ့လေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာဟော record တင်လာတာပေါ့ဟော PDN စစ်အရှိတားဆုံးနိုင်ငံတစ်ခုပေါ့အဲ့တော့ record ကိုအခုချိန်ကြတော့ဟောကျွန်တော်တို့ဖောက်ဖျက်တော့မှာပေါ့လေအဲ့တော့ဘယ်သူကတော့ရှေ့ကိုတက်သွားမှတော့မသိဘူးအဲ့တော့ကျွန်တော်တို့ဒီ2030ရွေးကောက်ပွဲနောက်ပိုင်းမှာဆိုရင်သမရကြီးဦးသိန်းစိတ်ဦးဆောင်တဲ့အဖွဲ့ကတော့ဒီကိစ္စကိုငြိမ်းချမ်းရေးကိစ္စကိုမဖြစ်မနေလှုပ်ဆောင်မယ်ဆိုတော့ဟောနိုင်ငံတကာကလည်းဝင်ပြီးအခုညီပေးကြတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ကြတယ်ဟောအကျိုးအကြောင်းတွေတော့အမျိုးစုံရှိတာပေါ့လေအဲ့ဒီအထဲမှာကျွန်တော်တို့ဒီ10ဖွဲ့က NCA လက်မှတ်ထိုးနိုင်ခဲ့တယ် NCA လက်မှတ်ထိုးနိုင်ခဲ့တဲ့အခြေအနေလေးကိုအခုဆက်ပြီးတော့ဒုတိယအဆင့်ကတော့နိုင်ငံရေး
ဆွေးနွေးပွဲတွေ
လုပ်ကြရမယ်ပေါ့အဲ့တော့ဒီအခြေအနေလေးတွေကိုကျွန်တော်တို့ကဆက်ပြီးတော့ကြည့်လိုက်တဲ့အခါမှာဩဥအမင်းတို့ယူရလှုပ်လှုပ်မရတော့ဘူးအဲဆိုရင်သူတို့ကနေပဲဆက်ပြီးတော့လက်ဆင့်ကမ်းပေးရမယ်အဲ့တော့ပထမပိုင်းကတော့အောင်ဆန်းစုကြည်ကလုံးဝမပါဝင်ဘူးလေအဲ့တော့ NLD ကမပါပါဝင်တာကိုကျွန်တော်လုံးဝမတွေ့ရဘူးအခု NLD ကလည်းသူကမဲအနိုင်ရရှိတဲ့ပါတီဖြစ်တယ်သူကအစိုးရအဖွဲ့လည်းဖွဲ့ရမယ်သူရတာဝန်အများကြီးရှိလာပြီပေါ့အဲ့တော့ဒီဟာလေးကိုကျွန်တော်တို့အမှန်တန်လှပတဲ့ရှုခင်းကို2016မှာကြည့်ရအောင်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီငင်းရဲရေးဖြစ်စဉ်နဲ့ပတ်သက်လို့ပေါ့နော်ဒီပြစ်ခတ်ရစေးရေးတနင်္ဂနွေနေ့တိုင်းတာနဲ့ပြစ်ခတ်ရစေးရေးမှာဒီရှစ်ဖွဲ့ရတော့အားလုံးသိတဲ့အတိုင်းထုတ်ပြီးတော့ဤပေါ့တို့ကြံတဲ့အဖွဲ့တွေပါဝင်လာအောင်ဘလို့များလုပ်ရင်ကောင်းမလဲပေါ့နိပြန်ပြီးတော့ဒီနောက်ကျောင်းပြန်ပြီးသုံးသပ်ကြည့်ပါအောင်ရှင
်အဓိကကတော့ NCA စာချုပ်ဆိုတာကအခုလက်ရှိဟိုအပြစ်ခတ်ရတဲ့လူရောမရတဲ့လူရောအကုန်လုံးပါပြီးတော့မှဆွေးနွေးပြီးတော့မှနှစ်ဖက်သဘောတူတာတဲ့ဟာအဲ့ဒီ NCA စာချုပ်ကိုသဘောမတူတဲ့လူတယောက်မှမရှိဘူးပြောချင်တဲ့သဘောကဒါကသဘောတူတဲ့စာချုပ်ဖြစ်တယ်ကောင်းလဲကောင်းလဲဆိုတော့ဒီစာချုပ်ကတော့ရသွားပြီဒါပေမဲ့ဒီစာချုပ်လက်မှတ်ထိုးဖို့ဆိုတဲ့စီမှာကိစ္စမှာပြဿနာပေါ်လာတယ်အဲ့တော့တချို့အဖွဲ့တွေကထိုးတယ်အချို့အဖွဲ့တွေကမထိုးဘူးအဲ့တော့ဒါကလည်းအခုဆက်ပြီးတော့မှသွားရမယ်ပထမတစ်ချက်ပေါ့နောက်ဒုတိယတစ်ချက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲကိစ္စအခုဆိုရင်တစ်ဖက်ကလည်းမပြီးသေးပဲနဲ့ဒါအစိုးရကနေဘာဆက်ပြီးတော့လုပ်မလဲဆိုတော့နိုင်ငံရေးဆွေးနွေးပွဲတွေကို NCA စာချုပ်မှာပါတဲ့အတိုင်းသူကဆက်လုပ်မယ်ဆက်လုပ်တာလဲဟိုလုတ်ပါတက်တနာတော့မရှိဘူးဒါမဲ့လုံနီးကြိုင်နီးပုံတရာတွေပါကြတော့ကျွန်တော်တို့ကတော့ဟိုကျွန်တော်တူချင်းသုံးသက်ချက်ရတော့ပြဿနာတွေကျွန်တော်တို့အများကြီးတွေ့တယ်အများကြီးပါလို့တွေ့လဲဆိုတော့ NCA စာချုပ်ဘာဖြစ်လို့ရခဲ့တယ်လဲပေါ့နော်တမိုင်းဝင် NCA စာချုပ်ရခဲ့တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့သူကရိုးရိုးလေးပဲနှစ်ဖက်ပြစ်ပခဖြစ်တယ်အဲ့ဒီနှစ်ဖက်ပြစ်ပခဖြစ်တဲ့လူတွေပဲဓာတ်ရိုက်တွေ့ဆုံဆွေးနွေးပြီးတော့မှသူတို့လုံကြတဲ့အခါကျတော့သူလိုချင်တာသူပြောကိုလက်ကိုလိုချင်တာပြောပြီးတော့မှအဲ့လိုရှင်းရှင်းလင်းလင်းလုပ်ခဲ့လို့သူကရခဲ့တာအဲ့တော့ဒါတစ်ချက်ကတော်တော်အရေးကြီးတယ်အဲ့တော့အခုဒီမှာနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ကြတော့မှာအခုငင်းငင်းညီလာခံလို့ပါတော့ပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ဘယ်သူတွေဆွေးနွေးကြမလဲဒီမှာကျွန်တော်တို့မေးစရာမေးခွန်းပေါ်လာတယ်အဲ့တော့ကျွန်တော်တို့နားလေတလောက်ကတိုက်ပြီထဲမှာဆိုရင်အခုလောလောဆယ်အချိန်ထိပေါ့နော်အခုလောလောဆယ်အချိန်ထိဆိုအင်အားစုကတိတ်မများမရှိ3ခုလောက်ပဲရှိမယ်အဲ့ဒီ3ခုကဘာလဲဆိုရင်ပထမတစ်ချက်ကပြည်သူလူထုတရက်လုံးကိုကိုစားပြုတာဆိုရင်ရွေးကောက်ခံအမတ်ရွေးကောက်ခံအဖွဲ့စည်းတွေဒါပဲရှိမယ်အဲ့ဒီမှာဆိုရင်အခုဆိုရင်ရွေးကောက်ပွဲကပြီးသွားပြီ NLD အများဆုံးရတယ်ဆိုတော့သူကအများစုဖြစ်မှာပေါ့ကြံခိုင်ရရပါတယ်ဆိုရင်ကြံခိုင်ရရလည်းပါမှာပေါ့တိုင်းသားအမတ်တွေဆိုလည်းပါမှာပေါ့အဲ့ဒီအင်အားစုကြီးကတခုပဲဘာလို့ဆိုတော့ဒီအင်အားစုကရွေးကောက်ခံဆိုတဲ့ဟာကတိုင်းပြည်မှာဖွဲ့စည်းပုံအခြေခံဥပဒေတော်မှဆွဲလို့ရတယ်ပြုပြင်လို့ရတယ်ဆိုတော့အရေးကြီးဆုံးဖွဲ့စည်းအဲ့တော့သူကတော့နံပါတ်1ပင်မှာအရေးကြီးတယ်ဒုတိယတစ်ချက်ကတတ်မတော်တတ်မတော်ဆိုတဲ့ဟာကဒါကကျွန်တော်တို့တမိုင်းဖြစ်စဉ်အရာသူကပေါ်ပေါက်လာတာသူလက်နဲ့ကိုကင်ထားတယ်အင်အားရှိတယ်အဲ့ပြီးတော့မှဒီနေ့ချိန်ထိသူဟာလွတ်လပ်သောအဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်စီကြရည်တည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့နေတဲ့ခါကျတော့ဒီနိုင်ငံရေးဆိုင်ရာပြစ်ပခတ်တွေဖြည့်ရှင်းဖို့ဆိုရင်သူပါမှဖြစ်မယ်။နောက်တတိယတစ်ခုကျွန်တော်တို့ဒီမှာဒီလိုမပြေလည်မှုတွေဖြစ်နေတဲ့အခါကျတော့ဟိုလက်နက်ကိုင်တိုင်းသားတွေကဒါပုံကန်နဲ့ဗာညာဆိုတဲ့ဟာကနှစ်ကာလများစွာရှိနေတယ်။အဲ့တော့သူတို့တွေကလည်းဒါနိုင်ငံရေးဆွေးနွေးပွဲထဲမှာပါကိုပါမယ့်အင်အားစုတစုအဲ့တော့ဒီအင်အားစု၃စုစနစ်တကျအခုဒီအရှေ့ NCA ညှိတယ်လို့ပေါ့တွေ့ဆုံညှိနိုင်ပြီးတော့မှလုပ်တယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတဲ့ဟာကြီးကလည်းအော်မြင်မြင်နဲ့ကျွန်တော်တို့သွားမှာပဲဒါပေမဲ့အခုလောလောဆယ်ကျွန်တော်ဒါကိုဘာလို့ဟိုပြောရလဲဆိုတော့အခုလောလောဆယ် NCA စာချုပ်အရဒီခုနကတော့လို့ပေါ့နော်အစိုးရအဖွဲ့ကနေဆက်ပြီးတော့သွားနေတဲ့စီမှာအဲ့ဒီပုံစံမဟုတ်ဘူးဖြစ်နေတယ် မဟုတ်ဘဲနဲ့ဒီကိုယ်စားလှယ်ပေါင်း900နဲ့900ကျော်တို့အမျိုးမျိုးပေါ့နော်အဖွဲ့စည်းတွေဟိုပြည်သူလူထုကတမဲမှမထည့်လို့ဟိုလုံးဝအယူကောက်မခံတဲ့လူတွေလည်းဒီထဲမှာပါလို့ပါအဲပြီးတော့မှတော့ဟိုပညာရှင်ဆိုပြီးတော့ဟိုကဒီကထဲ့မာတွေလည်းရှိလာတဲ့ခါကျတော့ဒါတွေကမမှန်ကန်တဲ့နည်းတွေဆိုတော့ဒီနည်းတိုင်းနဲ့ဆက်ပြီးတော့မှသွားတော့မှသာလေကျွန်တော်တို့စီမှာကောင်းမွန်တဲ့အဖြေရမယ်မြန်မြန်ဆန်ဆန်အဖြေရမယ်လက်တွေ့ကြတဲ့အဖြေတွေရမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီ NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေပါဝင်လာအောင်ဒီ NLD အနေနဲ့ပေါ့လေဘယ်လိုများဆွဲဆောင်လို့ရမယ်လို့ထင်ပါလဲရှင်
ကျွန်တော်သုံးသပ်မိသလောက်ပေါ့လေအဓိကတော့ဒေါ်ဆန်းစုကြည်ရဲ့နော်ဩဇာအရှိန်အဟွာပေါ့လေနောက်ပြီးတော့ဒေါ်ဆန်းစုကြည်ပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေယုံကြည်မှုအဲ့ဒါဟာအတော်အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်လက်ရှိအချိန်တွေမှာနော်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနော်ကျွန်တော်တို့ NCA ကိုလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမပါဘဲနဲ့ဒီတိုင်းရှေ့ဆက်သွားမယ်ဆိုရင်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖော်ဆောင်နိုင်တဲ့ညီလာခံဖြစ်လာဖို့အလားအလာမရှိဘူးလို့ကျွန်တော်ကယုံကြည်တယ်။အဲ့ဒီလိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါဝင်နိုင်အောင်ဒေါ်ဆန်းစုကြည်အနေနဲ့နော်လက်ရှိအစိုးရနော်လက်ရှိသမ္မတအပါအဝင်အစိုးရအကြီးအကဲတွေနောက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်ရဲ့ထိပ်တန်းခေါင်းဆောင်တွေကိုညှိနှိုင်းဆောင်ရွက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုညှိနှိုင်းဆောင်ရွက်ပေးနိုင်မယ်ဆိုရင်ဒီတန်း NCO လက်မှတ်ရေးထိုးမထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အားလုံးပေါ့လေဟိုဒီညီလာခံမှာပါဝင်လာနိုင်မယ်လို့မြင်တယ်
ဟုတ်ကဲ့ပါကျမတို့ဒီ2015ခုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီသမိုင်းဝင်ရွေးကောက်ပွဲကအဓိကကြတာပေါ့နော်ဒါပေမဲ့အဲ့ဒီသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်မှာဒီပြည်ခိုင်ပြိုးပါတီပြည်ထောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာအကွဲအပြဲဖြစ်ခဲ့တာပေါ့နော်အဲ့ဒီအကွဲအပြဲဟာတဲ့ဒီရွေးကောက်ပွဲမှာဒီပြည်ခိုင်ပြိုးပါတီကြဆုံးတာရဲ့အဓိကဟိုအချက်တစ်ချက်ပါတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်တော့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်အော်ဒါကတော့သူတို့ပါတီတွင်းကိစ္စနဲ့တော့ဆိုင်တော့လေကျွန်တော်တို့ကတော့ကျွန်တော်အနေနဲ့ပါဒီဟာမထင်ဘူးဒီချိန်မှာရွေးကောက်ပွဲမှာNLD ကနိုင်ရတဲ့အကြောင်းရင်းအဓိကအကြောင်းရင်းကပြည်သူလူထုကလက်ရှိအစိုးရကိုလုံးဝလက်မခံနိုင်ဘူးဒီကျွန်တော်အနေနဲ့ကတော့ဒီလောက်လေးကွဲတဲ့ဟာကတော့သူတို့ပါတီထဲမှာရှိကြမှာပဲကျွန်တော်ထင်ပါတယ်အဲ့တော့သူတို့အချင်းချင်းကတော့ကွဲကြပြဲကြတာတွေကတော့ပါတီတွင်းမှာရှိကြတာပဲဒါကအဓိကအချက်လို့ကျွန်တော်မြင်ယူဆဘူးပေါ့သို့တော်လည်းဒီနောက်ဆုံးအခြေအနေကတော့ကျွန်တော်ဒါတော့မပြောနိုင်ပါဘူးလေအဲ့တော့ကျန်တဲ့ပုံစံများလည်းသုံးသပ်လို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးစီသူအောင်မြင်နေနော်ဒီပြည်ခိုင်ပြိုးပါတီပါတီတွင်းအကွဲအပြဲကသူတို့ဒီဒီပြည်ခိုင်ပြိုးပါတီကြာဆုံးခြင်းရဲ့ဒါအစနေတန်းလို့ပြောလို့ရလားရှင
်အဓိကကတော့ဒီရွေးကောက်ပွဲပေါ့နော်ဟိုရွေးကောက်ပွဲရလဒီလိုမျိုးဖြစ်သွားတဲ့စီမှာကတော့ခုနကတော့ပါတီတွင်းအကွဲအပြဲကအဓိကအချက်တော့မဟုတ်ဘူးအဓိကအချက်ကတော့ဆရာကနာပြောသလိုပဲနှစ်ပေါင်းများစွာပြည်သူတွေကပြောင်းလဲခြင်းကြရတယ်ဒါကတော့အဓိကကြရတယ်ဒါပေမဲ့ရုပ်ပြက်ဆင်းပြက်ဖြစ်သွားရလောက်တဲ့အထီးကိစ္စမှာတော့အဲ့ဒီကိစ္စပါပါတယ်မဖြစ်လို့လဲဆိုတော့အဲ့လိုမျိုးပါတီတွေမှာတော်တော်ကိုအယုဆူအကြီးတန်းစွာပေါ့နော်ပါတီဌာနချုပ်ကိုဝင်ပြီးတော့စီးရတဲ့အခြေအနေပြီးတော့မှနောက်တကယ်ထိတ်ဆုံကောင်းဆောင်တွေကိုဖယ်ရတဲ့အခြေအနေဆိုတာဟိုပြောလို့လဲဟိုမသိတော့ဘူးပေါ့နော်အဲ့လိုဖြစ်လာတဲ့ခါကျတော့ရွေးကောက်ပွဲမှာအဲ့လိုဖြစ်ပြီးတဲ့နောက်မှာရွေးကောက်ပွဲမှာဒီဘုသူ့ကိုသူတို့တွေကဟိုဗါလဲဟိုမဲရအောင်နိုင်အောင်စီယုံမလဲအဲ့ဒါမှာကွဲပြားသွားပြီသူ့လူတွေကုလူတွေဖြစ်ကုန်ပြီအဲ့ဒါဒီကတော့ဒါသူတို့မဲရှုံးတဲ့စီမှာဆူဆူဝါရှုံးသွားရတဲ့အကြောင်းရင်းဆိုရင်တော့မှန်ပါတယ်ဒါပေမဲ့ရုပ်ကပွေးတစ်ခုလုံးရှုံးသွားရတဲ့အနေထားကတော့အဲ့ဒါကြောင့်မဟုတ်ဘူးတစ်ဖက်ကပြည်လူလူကြီးကိုယ်တိုင်ဒါဟိုဟိုဗါလဲလူအင်ဆန္ဒပေါ့နော်အပြောင်းလဲဖြစ်ချင်တယ်နောက်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုလည်းလိုလားတယ်ဒီဥစ္စာတွေအကုန်လုံးပေါင်းစပ်ပြီးတော့ဖြစ်သွားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဆရာရံမျိုးသိန်းနေနော်ဘယ်လိုသုံးသပ်လို့ရပါလဲဒီပြည်ခိုင်ဖြိုးပါတီအတွင်းအခြေအနေလေးပေါ့လေ
ကျွန်တော်ကတော့ပြည်ခိုင်ဖြိုးပါတီထဲမှာကျွန်တော်ကကွဲပြဲတယ်လို့ကျွန်တော်ကမယူဆဘူးဘာဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်ရဲ့နောက်ပိုင်းမှာနော်ပါတီဥက္ကဋ္ဌသူရဦးရွှေမန်းကပါတီရဲ့ဘိုးကော်မတီဝင်ဖြစ်ဆက်ပြီးတော့ရှိနေတယ်အဲ့ဒီအခါကျတော့နောက်ပြီးတော့အခြားတော့ပါတီထဲမှာတာဝန်ယူထားတဲ့ပုံကူတွေကလည်းရွေးကောက်ပွဲမှာဟိုလွှတ်တော်ကိုယ်စားလှယ်လောင်းပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်ဆက်ပြီးတော့ဝင်ပြိုင်တယ်။နောက်သူရဦးရွှေမန်းကိုယ်တိုင်လည်းပဲပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်ဆက်ပြီးပြိုင်။အဲ့ဒီအခါကျတော့ကျွန်တော်ကတော့ဒီဖြစ်စဉ်ကိုသုံးသပ်တဲ့အခါမှာဒါပါတီတွင်းအကွဲပြဲလို့ပြောဖို့ခက်တယ်လို့ကျွန်တော်ကထင်တယ်။အဲနောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်သုံးသပ်ကြည့်တဲ့အခါကျဒါဟာတမင်များဖန်တီးတဲ့နော်လူတွေကိုလှည့်စားလို့ရအောင်အဲထို့သဖြင့်တော့အတိုက်ခံခေါင်းဆောင်နဲ့နော်အတိုက်ခံပါတီကိုလှည့်စားလို့ရအောင်လုပ်တဲ့နော်ဟိုအကွက်တစ်ခုလားလို့လေနိုင်ငံရေးလက်ကွက်တစ်ခုလားလို့လေကျွန်တော်ကသုံးသပ်တယ်အဲအဲ့ဒီလိုကျွန်တော်ကဘာလို့ပြောလဲဆိုတော့ ကျွန်တော်လက်ရှိအခြေအနေတွေသုံးသပ်ကြည့်တဲ့အခါမှာလက်ရှိပေါ့လေဟိုလူအများကပြောနေတယ်เนาะလက်ရှိပြည်ခိုင်မျိုးပါတီဟာတို့ရဲ့ exit strategy ပေါ့တို့ရဲ့ဒီထွက်ပေါက် view ဟာကိုလုပ်နေသလားလို့လူတွေကသုံးသပ်တယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ဘာလဲဆိုတော့တို့ဟာ exit strategy ကိုလုပ်နေတာမဟုတ်ဘူး containment strategy ကိုလုပ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်ဥပမာထိန်းချုပ်နိုင်မှုမူဝါဒကိုတို့ကလုပ်နေတယ်တို့ခင်းပေးထားတဲ့လမ်းမှာပဲเนาะတို့သတ်မှတ်ထားတဲ့အခြေအနေတွေကြားထဲမှာအလုံးလုံးနေရတဲ့အနေအထားမျိုးရှိတယ်နောက်လက်ရှိရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းကိုချိန်လိုက်မယ်ဆိုရင်လည်းပဲကျွန်တော်အမြင်အားဖြင့်တော့ဒေါ်ဆန်းစုကြည်ကတော်တော်ကြီးကိုဟလာထိမ့်ထိမ့်ညှိညှိနဲ့เนาะဟိုတွားနေရတဲ့တိမ်တိမ်မွမွတွားနေရတဲ့သဘောမျိုးဖြစ်နေတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေဒီเนาะအစိုးရနဲ့เนาะတပ်မတော်ရဲ့ containment strategy ဟာလက်ရှိအခြေအနေဒီအလုပ်ဖြစ်နေတယ်အောင်ပြင်းနေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီ containment strategy ကိုကျွန်တော်တို့တကယ်ဖောက်မထွက်နိုင်သမျှကျွန်တော်တို့ဟာသူတို့ချပေးထားတဲ့နိုင်ငံရေးလမ်းပြမြေပုံတဲမှာပဲဟိုဆက်ပြီးသွားနေရမယ့်အနေအထားမျိုးရှိတယ်လို့ကျွန်တော်ကသုံးသပ်တယ
်။ဟုတ်ကဲ့ပါ။ဒီဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်သူဒီ၄ပွင့်ဆိုင်ပထမဆုံးတောင်းဆိုခဲ့တာပေါ့၄ပွင့်ဆိုင်တွေ့ကြမှာလေဆိုပြီးသမရာယူသိန်းစင်ရဲ့တပ်မတော်ကောက်ဝဲဦးစည်းချုပ်ပြုံးမှုကြီးမင်းအောင်လည်းရဲ့ဒီလွတ်တော်နေရက်ကဟိုဥပဒေကြီးတွေဖြစ်တဲ့သူရဦးရှင်မန်းနဲ့ဦးခင်အောင်မြင့်တို့ကသူတွေ့ဖို့ဆိုပြီးသူတောင်းပူပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတွေ့ဘဲနဲ့ဒီသမရာယူသိန်းစင်က6ပွင့်ဆိုင်တခါတွေ့ပါတယ်။နောက်6ပွင့်ဆိုင်တွေ့ပြီးတဲ့အခါကျတော့ဘာမှဖြေတဲ့ရလာလည်းမရှိဘူးပေါ့လေဘာမှလည်းမဖြစ်ဘူးမဖြစ်မြောက်ဘူးဆိုပြီးတော့ပြောကြပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲလွန်ကာလမှာဒေါ်ဆန်းစုကြည်အနေနဲ့ဟိုတွေ့ခွင့်ရပါတယ်သမရာကြီးနဲ့လည်းတရားတွေ့ရတယ်ဘူဂျုံမူကြီးမင်းအောင်နဲ့လည်းတွေ့ရတယ်သူရရှိမန်းနဲ့လည်းတွေ့ရတယ်ဒါတွေပို့ပြီးထူးကြတာဒီသတင်းစကားတွေအရာဒီစာဖတ်နေတယ်ဆိုတဲ့ပုံကိုကြီးဘူဂျုံမူကြီးတန်းရွှေအနားယူသွားတဲ့ဘူဂျုံမူကြီးတန်းရွှေနဲ့ပါတွေ့တယ်ဆိုပြီးတော့အားလုံးကလည်းအသိပါပဲလေဒီကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင်
အဲကျွန်တော်ကတော့ဟိုသူတို့ထူးခြားမှုကတော့ဦးတန်းရွှေကသူ့မြေနေရွှေသေးအောင်လှုပ်ပြီးတော့ဒေါ်ဟန်းစုကြည်နဲ့ပထမဆုံးဟိုစစ်ဆက်ဆွေးနွေးတာတွေပြုလုပ်ပြီးမှသူတွေ့တာပေါ့အဲ့တော့ဒီချက်တိတ်လေးကိုသူတို့ပွဲထုတ်ခြင်းနဲ့အကြောင်းအရာလေးတော့ရှိမယ်လို့ကျွန်တော်ထင်ဒီနောက်ွယ်ဘယ်လောက်ထိရှိလာမယ်ဆိုတာတော့
အဲ့တော့
ပြောနိုင်နောက်ထပ်ကြည့်ရမှာပေါ့
2016ခုနှစ်နှစ်တက်မှာပေါ့နော်အားလုံးမြန်မာပြည်သူပြည်သားအပေါင်းလည်းစိတ်ချမ်းသာရင်ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပြီးတော့ပြောလို့လာမယ့်2016ခုနှစ်ကြီးတစ်ခုလုံးကဒီမြန်မာပြည်သူပြည်သားတွေမျှော်လင့်နေတဲ့ပြုပြင်ပြောင်းလဲရေးအပြောင်းလဲရေးလည်းအားလုံးမြင်ကြရလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေဒီနေ့ပါဝင်ဆွေးနွေးပေးရဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစည်သူအောင်မြင့်နဲ့ဒေါက်တာရံမေသိန်းလုံးကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်
ကျေးဇူးတင်ပါတယ်ပါ
ကျေးဇူးတင်ပါတယ်